Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် September 9ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းကီလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုသားညွန့်ဦးနဲ့ကျမနန်းလောက်တို့ပြောပြပေးမှာပါမြောက်ကိုရီးယားနိုင်ငံကတောက်ကြနေကလှုပ်သွားတဲ့ပြင်းအား 5.3 ရှိတဲ့ငလျင်ဟာနျူကလ িয়ার ဆန်တက်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်ဆီးရီးယားနိုင်ငံအပြစ်ခတ်ရစေရင်နဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်တန်တမန်တွေကပြောပါတယ်ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့ပူးရဲလှုပ်ရှားမှုအစီအစဉ်ဖြစ်မြန်မာစစ်တပ်ကနေကလေးစစ်သား55ယောက်ကိုဒီကနေ့မှလွတ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီ
းမြစ်စုံစီမံကိန်းချက်သိမ်းပေးဖို့နော်ပြီးရင်ကျမတို့ဒေတာခန်ကြီးငကူမူလနေရတို့လွတ်လပ်စာနေထိုင်ပိုင်းခွင့်ရရှိအောင်
စနဖော်ထုတ်ပွဲကိုအဓိကဦးဆောင်သူဒေါ်ကြာခွန်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ဒီကနေ့ကြာရောက်တဲ့ဥဥတ္တမနေ့မှာအမျိုးသားပြန်လည်တင်မြေကြီးနဲ့တိုင်းရင်းသားအလုံးကိုကြမာကိုဖန်တီးခွင့်ရဖို့ရခိုင်ပြည်သူတွေတောင်းဆိုလိုက်တဲ့အကြောင်းတခါထိုင်းမြန်မာနယ်စပ်မှာတိုင်း3000ကျော်တံပိုးရှိတဲ့မွေးဆေးဝါးတွေဖမ်းဆီးမိတာအပါဝင်ချမ်းပြည်နယ်ဘက်မှာဒေသခံတွေဘာကြောင့်စီးရဲတင်မာမှုတွေဖြစ်လာမှာကိုစိုးရိမ်နေသလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေတိုင်းငယ်မှာတော့အခုအရင်ဆုံးနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုသားညုံတို့အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကပန်ဂေရီနျူကလ িয়ার ဆန်တဲ့နေရာအနီးမှာတောက်ကြနေကလှုပ်သွားတဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার ဆန်တဲ့မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါရယ်အမေရိကန်ဘူမိဗေဒတိုင်းထွာရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြနေကိုရီးယားဒေသစံတော်ချိန်မနက်9နာရီခွဲမှာငလျင်လှုပ်သွားတာကိုသိရှိလိုက်တာပါပတ်ကွယ်မှုကြောင့်ငလျင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတရုတ်ငလျင်ကွန်ရက်ဌာနကပြောပါရယ်ခုခါနျူကလ িয়ার ထိပ်ဖူးအသေးစားတွေကိုဒုံးကျည်အမျိုးအစားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအောင်အောင်မြင်မြင်စတ်သက်ခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖူးသုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံမှာရုံမြင့်သားကြဌာန KCNA ကဖတ်ကြားသွားပါရယ်မြောက်ကိုရီးယားရဲ့မဟာဗျူဟာကြားနျူကလ িয়ার စတ်သက်မှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရန်ဖက်နိုင်ငံတွေကနေတန်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချောင်းမှုတွေကိုတုံ့ပြန်တဲ့လောက်ရတဲ့စိတ်တပိုင်းဖြစ်ခုလိုနျူကလ িয়ার ထိပ်ဖူးစတ်သက်ပောက်ခွဲလိုက်တာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားသွားပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့၅ချိန်မြောက်ဒီနျူကလ িয়ার ဆန်တဲ့မှုကိုတောင်ကိုရီးယားသမ္မတပကွန်ဟေကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါရယ်ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယူရှိဟီဒီဆူဂါကလည်းမြောက်ကိုရီးယားကိုဥပဒေမဲ့တဲ့အင်းနီချင်းနိုင်ငံတစ်ခုအဖြစ်ပြောဆိုပြီးတခါပိတ်ဆို့မှုတွေကိုတုံ့ပြန်ဖို့စဉ်းစားမယ်လို့ဆိုပါရယ
်ဆီးရီးယားနိုင်ငံပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်တရရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အတူပါသွားတဲ့အမေရိကန်သံတမန်တွေကပြောကြပါရယ်နိုင်ငံရေးဝန်ကြီးကယ်ရီဟာရုရှားနိုင်ငံရေးဝန်ကြီးဆာဗီဆာဂီလက်ဖရော့နဲ့စီးရီးယားနဲ့ပတ်သက်ပြီးတော့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိနေတာပါဒါပေမဲ့လည်းဗုဒ္ဓဟူးနေ့နဲ့ဂျာရီနေ့တွေတုန်းကမစ္စတာလက်ဖရော့နဲ့၄ကြိမ်ထက်မနည်းတယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ဝန်ကြီးကယ်ရီကတော့ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာစတင်မဲ့ဒီတရမကကိုကြာနိုင်တဲ့နောက်တစ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေနဲ့ပတ်သက်လို့အကောင်းအမြင်မျှော်လင့်ထားပါတယ်ရက်တန်ကြာညှိနှိုင်းဆွေးနွေးနေရတဲ့အဓိကအကြောင်းရပ်တွေဟာအကောင့်ထဲဖော်ရေးနီနာရက်ဆိုင်ရာကိစ္စရပ်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အဓိကအချက်တစ်ခုကတော့အလက်ပူမြို့ကိုပြန်ပြီးတော့တင်းယူမှုတွေမလုပ်ဖို့ဖြစ်တယ်လို့နိုင်ငံရေးဝန်ကြီးကယ်ရီနဲ့တူလေမော်မာပါသွားတဲ့နိုင်ငံရေးဌာနရာရှိသူကသတင်းတောက်တွေကိုပြောပါတယ်အပြစ်ခတ်တွေရက်ဆဲလိုက်ယုံတင်တက်တက်မဟုတ်ဘဲနဲ့အပြစ်ခတ်တွေရက်ဆဲလိုက်ပြီးတဲ့နောက်ပိုင်းဆီးရီးယားနိုင်ငံမှာခေါင်းဆောင်မှုတစ်ဖြစ်လာစေဖို့အတွက်အသွင်ပြောင်းရေးအဆင့်အတွက်ဆောင်ရွက်နိုင်ဖို့ရည်မှန်းထားတယ်ဆိုပြီးတော့သူကပြောဆိုသွားပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအလက်ပိုမြို့အနီးမှာကျင်းပနေတဲ့တဘုံအဖွဲ့အစည်းအဝေးတစ်ခုလေကြောင်းကနေပုံကျဲတက်ခံရပြီးတဲ့နောက်ဖတာအက်ရှမ်တဘုံအဖွဲ့ကအစင်မြင့်ကောင်းဆောင်သူဦးတည်ဆုံးသွားတဲ့အကြောင်းတဘုံအဖွဲ့ဤတရင်ရင်းမြစ်တွေကပြောပါရယ်အဘူဟာဂျာအယ်ဟုမ်စီနာမည်နဲ့လူသိများတဲ့အဘူအိုမာဆာရာကွက်ဘာအလက်ပိုမြို့ကကျေးလက်နေရာတစ်ခုမှာလေကြောင်းတက်ခံရမှုအတွင်းတည်ဆုံးသွားတာပါတက်ခတ်တဲ့လေယာဉ်ဟာဘယ်နိုင်ငံကလဲဆိုတာတရားဝင်မသိရသေးပေမဲ့တဘုံတွေရဲ့အပြောအရတော့အမေရိကန်ဘုံကျဲလေယာဉ်တစ်စီးကလာတိုက်တော်တာလို့ဆိုပါရယ်အရင်ကအယ်ခိုင်ဒါအဖွဲ့နဲ့ဆက်စပ်ခဲ့မှုတဲ့ဖတာအက်ရှမ်အဖွဲ့ကတော့တည်ဆုံးသွားတဲ့ကောင်ဆောင်ကိုအာဇာနည်တဦးဖြစ်သူတို့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြပါရယ် Army of Conquest မဟာမိတ်တဘုံကောင်ဆောင်တွေအစည်းအဝေးကျင်းပနေတော့လေကြောင်းကနေပုံကျဲတက်ခတ်တာကြောင့်ဆာရာကွက်နဲ့တခြားမဟာမိတ်တဘုံအတပ်ဖွဲ့ကတက်မှုအဘူမွတ်စလင်အယ်ရှမ်တို့တည်ဆုံးသွားတယ်လို့ Syria လူခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပြောပါရယ်ရှင်
ပရစ်မြို့မှာကက်ဆူ6လုံးပါကားတစ်စင်းကိုဒီသတင်းပတ်ထဲကဖမ်းဆီးတွေ့ရှိခဲ့တာနဲ့ဆက်နွယ်ပြီးတော့ဒီကြံစီတိုက်ခိုက်မှုမှာပါဝင်တဲ့ဆူရဲတန်လျာနဲ့အမျိုးသမီး3ဦးကိုပြင်သစ်ရဲကနေပြီးတော့ဖမ်းဆီးလိုက်ပါတယ်။အသက်19နှစ်ကနေပြီးတော့39နှစ်အကြာအမျိုးသမီး3ဦးဟာအကြမ်းဖက်မှုတွေကျူးလွန်မှုပြင်ဆင်ကြိုးပမ်းနေတဲ့ဆွေးနွေးသူတွေဖြစ်ကြတယ်လို့ပြင်သစ်ပြည်ထောင်ဝန်ကြီးဘာနက်ကော့စနော့ဖ်ကပြောပါတယ်။ပရစ်မြို့ရဲ့ Notre Dame ဘုရားကျောင်းနီးမှာအခုသတင်းပတ်စောပိုင်းတော့ကဒီကက်ဆိုးတွေတင်ထားတဲ့ကားတစ်စင်းကိုဖမ်းဆီးတွေ့ရပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေလုပ်ရကနေအခုလိုဒီအမျိုးသမီး3ဦးဖမ်းဆီးခံရတာပါကားပိုင်ရှင်ဟာအဲ့ဖမ်းဆီးခံရတဲ့အမျိုးသမီး3ဦးတွေကတဦးရဲ့ဖခင်ဖြစ်ပါတယ်ဖမ်းဆီးခံရသူအမျိုးသမီး2ဦးဟာဖမ်းဆီးခံရစမှာပြစ်ခတ်ခံရပြီးတော့ဖမ်းဆီးတဲမှာပါဝင်တဲ့ရဲရရှိတူကတော့ဓာတ်တံရရပါတယ်2015ခုနှစ်ကလေးကဆိုရင်တော့ပြည်သက်မှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း200ကျော်တေဆုံးခဲ့ရပါတယ်။ဒီနှစ်တစ်နှစ်ထဲမှာလည်းအကြမ်းဖက်လူရဲတွေနဲ့ပတ်သက်ပြီးတော့ပြည်သက်မှာလူပေါင်း260ကိုဖမ်းဆီးခဲ့တယ်လို့ပြည်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတောက်ကြနေညာဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့ပူရဲလှူရှာမှုအစီအစဉ်ဖြစ်မြန်မာစစ်တပ်ကနေကလေးစစ်သား55ယောက်ကိုဒီကနေ့မှပဲအုတ်ထင်းသူရဲလက်ထက်ပြန်ပြီးအာဏာလိုက်တယ်လို့စက်တင်ဘာလ9ရက်နေ့ဆိုတဲ့ကုလသမဂ္ဂကနေကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာဧပြီလမှာစတင်တော်ဝင်ယူလိုက်တဲ့ NLD အစိုးရလက်ထက်ကလေးစစ်သားတွေကိုလွတ်ပေးတဲ့ပထမဆုံးလှုပ်ရဖြစ်ပါတယ်။ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့2012ခုနှစ်မှာသဘောတူလက်မှတ်ထိုးလိုက်တဲ့နောက်ပိုင်းအရွယ်မရောက်သေးတဲ့ကလေးစစ်သားအယောက်800လွတ်ပေးခဲ့ပြီးပါပြီ။ဒါအပြင်ကလေးစစ်သားတွေအဖြစ်စုဆောင်းခံခဲ့ရပြီး2012ခုနှစ်မှာလူငယ်တွေဖြစ်လာကြပြီဖြစ်တဲ့စစ်သား73ဦးကိုလည်းဒီကနေ့ပဲအုတ်ထင်းလူတွေစီပြန်ပြီးတော့အာဏာလိုက်တယ်လို့ဆိုပါရဲမြန်မာအစိုးရအနေနဲ့စစ်တပ်တွေမှာကလေးစစ်သားစုဆောင်းတာတွေရပ်တန့်တော့အောင်အသက်နိုင်ဆုံးလုပ်ကိုင်နေချိန်မှာအခုလိုလွတ်ပေးလိုက်တဲ့လို့ရတဲ့ကုလသမဂ္ဂနဲ့ပူးရဲလှူရှာမှုမှာမြန်မာအစိုးရဘက်ကဆက်ပြီးလုပ်ကိုင်နေတဲ့အပေါ်ကြိုဆိုရဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Renita Desalian ကမချက်ပြီးပြောဆိုပါရဲကလေးစစ်သားနဲ့အရွယ်မရောက်သေးတဲ့လူငယ်တွေကိုသူတို့ရဲ့မိသားစုနဲ့အတူဘဝအသစ်ကိုပြန်ဆနိုင်ဖို့လူမှုစီးပွားပြန်လည်ဝင်ဆက်ပေါင်းစည်းစီမံချက်အစီအစဉ်ကနေအကျိုးကျေးဇူးတွေရလာမယ့်အပြင်ပညာသင်ကြားရေးနဲ့တက်မွေးမှုသင်တန်းတွေကိုဒါမှကမိသားစုဝင်ငွေတိုးလုပ်ငန်းတွေကိုလည်းလှုပ်ကိုင်ခွင့်ရရှိကြမှာဖြစ်ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတသက်တမ်းအတွင်းနောက်ဆုံးကျင်ဖြစ်တဲ့အာရှကသူ့ရဲ့ခီးစဉ်ကိုဆုံးတက်လိုက်တယ်လို့ဒါဟာအိုဘားမားရဲ့နိုင်ငံရေးမူဝါဒအရာအာရှဒေသနဲ့ရည်ရှိချိတ်ဆက်ဆောင်ခဲ့မှုလည်းဖြစ်ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံခေါင်းဆောင်အားလုံးနဲ့တွေ့ဆုံခွင့်ရတဲ့ပထမဆုံးအမေရိကန်သမ္မတတူဖြစ်ရတဲ့အတွက်ဂုဏ်ယူမိတဲ့ကြောင်းနဲ့ဇန်နဝါရီလမှာသူ့ရဲ့သမ္မတတက်တန်းကုံဆုလို့နောက်တက်လာမဲ့သမ္မတတစ်ကလည်းအာရှဒေသကိုဦးစားပေးဖြစ်နေဆက်လက်ထားရှိဖို့မျှော်လင့်တဲ့အကြောင်းအာဆီယံထိပ်သီးညီလာခံကျင်းပရာလာအိုစ်နိုင်ငံကမထွက်ခွာခင်သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောပါရယ်သူ့ရဲ့ပြုံလင့်ချက်မျှော်မှန်းချက်ကတော့နောက်တက်လာမဲ့သမ္မတတစ်ကအာရှဒေသနဲ့ဒီလိုမျိုးဆက်ပြီးတော့ထိတွေ့ဆက်ဆံသွားဖို့ဖြစ်ပြီးတော့အာရှဟာတူးတက်လာနေတဲ့နိုင်ငံတွေရှိရာမတူကွဲပြားမှုတွေအများဆုံးရှိရာနေရာဖြစ်ပြီးကမ္ဘာအသက်ငယ်ဆုံးမျိုးဆက်တွေရှိတဲ့နေရာလည်းဖြစ်တယ်လို့ဆိုပါရယ်စီဝါကူတန်းရောင်းဝယ်ရေးတွေလည်းအာရှမှာစတင်မှာဖြစ်တယ်လို့အမေရိကန်ကွန်ပျူတာရေးရောင်းချနိုင်မဲ့နေရာဖြစ်တာမှဖြစ်တာကြောင့်အခြေခံအဖြစ်အမေရိကန်တွေအတွက်အလုပ်ကင်တွေဖန်တီးပေးမဲ့နေရာလည်းဖြစ်ပါတယ်လို့သမ္မတဥပမာကပြောပါတယ်။ဥပမာရဲ့အာရှခီးစဉ်ဟာအစပိုင်းမှာတိတ်ပြီးတော့အဆင်မပြေခဲ့ပေမဲ့ခီးစဉ်အဆုံးမှာတော့ချောမှုမှုရှိခဲ့ပါတယ်။တရုတ်နိုင်ငံကိုရောက်တဲ့အချိန်မှာလေယာဉ်ပေါ်ကဆင်းဖို့လှေကအဆင်သင့်မရှိတာနောက်ခီးစဉ်တွင်မှမြောက်ကိုရီးယားကနျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲတာအပြင်ဖိလစ်ပိုင်သမ္မတရဲ့ပုတ်ကူရေးအရာပုတ်ခတ်ပြောဆိုမှုတွေလည်းကြုံခဲ့ရပါတယ်။ဒါကြောင့်လည်းသမ္မတနှစ်ဦးတွေ့ဆုံမဲ့စီစဉ်ကိုစောပိုင်းကဖျက်သိမ်းခဲ့ပါတယ်။နောက်ပိုင်းကျတော့ဖိလစ်ပိုင်သမ္မတဘက်ကသူ့ရဲ့ပြောဆိုမှုတွေအတွက်နောင်တရတဲ့အကြောင်းပြောဆိုခဲ့ပြီးတဲ့နောက်ညီလာခံဘေးပန်းမှာသမ္မတနှစ်ဦးခဏတာတွေ့ဆုံစကားပြောခဲ့ကြပါတယ်။
2001စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုခံခဲ့ရသူတွေရဲ့မိသားစုဝင်တွေအနေနဲ့အကြမ်းဖက်မှုကိုထောက်ပံ့ကူညီရဲဆိုတဲ့ဆွဲချက်နဲ့ Saudi Arabia အစိုးရကိုတရားစွဲဆိုခွင့်ရှိမဲ့ပါတီနရက်ကရေးဆွဲထားတဲ့ဥပဒေကြောင့် American အောက်လွှတ်တော်မှဒီကနေ့တောက်ကြနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အကြမ်းဖက်မှုကိုထောက်ပံ့ကူညီမှုများအပေါ်အရေးယူမှုဆိုင်ရာဥပဒေကြောင့်တရက်ကို American မဟာမိတ်ဖြစ်တဲ့ Saudi နိုင်ငံကကန့်ကွက်နေတဲ့အကြားကပဲပြီးခဲ့တဲ့မေလတုန်းကအထက်လွှတ်တော်ကအတည်ပြုဆုံးဖြတ်ပေးခဲ့ပါတယ်။အဲ့ဒီတုန်းကလေရင်ပြန်ပြီးဆွဲခဲ့သူ19ဦးထက်မှ15ဦးဟာ Saudi Arabia ိုင်ငံသားတွေဖြစ်ပါတယ်ဒါပေမဲ့လည်းအကြမ်းဖက်အုပ်စုတွေနဲ့ဆက်နွယ်သူတွေကိုအကူအညီပေးခဲ့တဲ့တိုက်ခိုက်မှုမှာတစုံတရာပတ်သက်ခဲ့တယ်ဆိုတာကိုတော့ sorry ကညှင်းဆန်ပါတယ်အစိုးရဘက်ကတော့ဒီဥပဒေချမ်းဟာ sorry နဲ့ American ဆက်ဆံရေးကိုထိခိုက်တယ်ဆိုပြီးတော့သမရအင်တာဗျူတော်ကလက်ခံမှုညှင်းဆန်ထားပါတယ်ထာဟာပြပရောက် American နိုင်ငံသားတွေတရားစွဲဆိုခံရဖို့တခြားနိုင်ငံတွေက American ကိုတရားစွဲဆိုနိုင်ဖို့လာညောင်းပေးတယ်လို့ဖြစ်လာမယ်လို့လည်းဆိုပါတယ်ဒါကြောင့်လွတ်တော်ကအတည်ပြုလာရင်အင်ပီရိုဘက်ကဗီတိုအာဏာသုံးဖယ်ရှားမယ်ဆိုတဲ့သဘောပြနေပါတယ်။သမရရဲ့ဗီတိုကိုလန်နိုင်ဖို့ဆိုရင်တော့အထက်နဲ့အောက်လွတ်တော်နေရာစလုံးရဲ့မဲသုံးမုံပုံရရှိဖို့လိုအားမှာဖြစ်ပါတယ်
။အရှိတောင်ရှာနိုင်ငံတွေမှာချင်းကနေပြီးတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားလာနေမှုအပေါ်မှာစိုးရိမ်မှုတွေတိုးလာနေခြင်းပါပဲ။ဒေသတွင်းနိုင်ငံတွေအနေနဲ့ဒီရောဂါကာကွယ်လှုပ်ဆောင်ကြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုးမြှင့်သတိပေးလာပါတယ်။အရှိတောင်ရှာနိုင်ငံတွေအနေနဲ့ဒီရောဂါပြန့်ပွားမှုကိုအနီးကပ်စောင့်ကြည့်ကာကွယ်နိုင်ဖို့အတွက်ထိရောက်တဲ့စောင့်ကြည့်မှုတွေနဲ့အသိပေးတဲ့စနစ်တွေချမှတ်ဆောင်သွားဖို့လိုအပ်တဲ့အကြောင်းဒေသတွင်းရေးပေါ်အခြေအနေများဆိုင်ရာ WHO ညွှန်ကြားမှု Rodrigo Offering ကပြောပါတယ်ဇီကာရောဂါပိုးပြန့်နှံ့ဖြစ်ပွားမှုတွေကိုကြိုတင်ကာကွယ်နိုင်အောင်ရောဂါဖြစ်ပွားမှုကိုသိရှိနိုင်အောင်နဲ့ရောဂါဖြစ်လာလို့ရှိရင်တုံ့ပြန်ကင်တွယ်နိုင်အောင်လို့ဒေသတွင်းနိုင်ငံတွေအနေနဲ့ဆက်လုပ်သွားကြရမယ်လို့ Offering က VOA ကိုပြောပါတယ်ယောဂဘူးတက်ဆောင်နိုင်တဲ့ပိုးမွှားတွေမပြန့်ပွားအောင်တိုးမြင့်လှုပ်ဆောင်ဖို့ဇီကာဗိုင်းရပ်စ်ပိုးနဲ့ဥကောင်းသိငယ်တဲ့ကလေးငယ်တွေမွေးဖွားလာမှုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာတွေကိုလေ့လာစောင့်ကြည့်သွားဖို့နောက်တစ်ခွက်ကန်ဆန်းသက်စစ်ဆေးမှုတွေတိုးမြင့်လုပ်သွားဖို့နဲ့ယောဂပိုးအနေအကြောင်းလူလူကြားမှာပို့ပြီးတော့သိလာအောင်လုပ်သွားဖို့နည်းလမ်းတွေကိုအလေးပေးဆောင်ရွက်နေတဲ့အကြောင်းလည်းသူကပြောဆိုပါရခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုသားမြင့်တို့ကြီးညာပေးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့စာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook စာမျက်နှာတွေကနေလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြစ်ဆုံစီမံကိန်းနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကြောင့်နေရက်ရွှေခံရတဲ့ကြေးရွာသားတွေကသူတို့မူရင်းဒေသမှာပြန်လည်နေထိုင်အခြေချဝင်ပြုဖို့ဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းရဲ့ဆိုင်းဖို့အတွက်လည်းမြစ်ဆုံရက်မှာသဘောထားဆန္ဒထုတ်ဖော်ပြီးသတင်းကရှင်းလင်းပွဲတစ်ရက်ကိုလည်းလုပ်ခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာတည်ဆောက်ရေးအစီအစဉ်ကိုလက်ရှိအစိုးရအသစ်လက်ထက်မှာပြန်လည်မစတင်စေဖို့ရည်ရွယ်ပြီးဒေသခံပြည်သူတွေကဒီကနေ့မေခနဲ့မလိခမြစ်ဆုံကမ်းခြေမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်ဒီဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဥဆောင်စီစဉ်သူတဦးဖြစ်တဲ့ဒေါ်ဂျာခွန်ကအဓိကဒေသခံတွေရဲ့လူလားချက်ကိုအခုလိုပြောပါတယ
်။အာမြေဆောင်စီမံကိန်းချက်သိမ်းပေးဖို့နော်။ပြီးရင်ကျွန်တော်ဒေသခံတွေငကူမူရမူလနေရတို့လူလတ်စာနေထိုင်ပိုင်ခွင့်ရရှိအောင်ပေါ့။ကျွန်တော်တို့သဘောထားဆန္ဒတွေထုတ်ပြန်နေတယ်။သတင်းစာရှင်းလင်းပွဲလုပ်တာ။စေနိုင်မှာစပါလိမ့်ရှင်။
ဆန္ဒထုတ်ဖော်ပွဲမှာဒေသခံတွေရဲ့သဘောထားကိုလည်းထုတ်ပြန်ခဲ့တယ်လို့ဒေါ်ဂျာခွန်ကအခုလိုဆက်ပြောပါတယ်
။ကျမတို့မြေဆုံဒေသဟာပချင်းမြို့နယ်စုရီရဲ့တန်ဖိုးမြစ်ဆက်တိုင်းရဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကျမတို့မြေဆုံရေကာတာကိုလုံးဝဖြတ်သိမ်းဖို့အတွက်ဒီလူအလုံးနဲ့လက်တွဲဆန့်ကျင်ပြီးလှုံ့ဆော်သွားမယ်။အဲနောက်တစ်ခုကဒေသခံဒီလူများရဲ့ငကူမူလနေရာမှာပြန်လည်တည်ထောင်နိုင်ဖို့နဲ့နော်ကိုယ့်ရဲ့ဒေသဖြစ်တဲ့ဆိုကိုပိုင်ဆိုင်သွားဖို့ကြိုးစားသွားမယ်။မြေဆုံရေကာတာစီမံကိန်းကိုရာတက်ပံရဆိုင်ဖို့ဘယ်တော့မှနောက်ထပ်မလုပ်ဖို့ပေါ့နော်အစိုးရအဆက်ဆက်ကိုဆက်လက်တိုက်တွန်းသွားမယ်။ဒေသခံပြည်သူများရဲ့သဘောထားဆန္ဒမပါနဲ့ကိုယ်လေးမြင်တာမှုမရှိတဲ့ဒီကိစီမံကိန်းကိုများကျွန်တော်တမတို့ကလက်ခံမှာမဟုတ်ဘူးပေါ့အဲမျိုးသဘောထားထုတ်ပြန်ချက်၅ချက်ကိုပေါ့ကြေညာထားပါမယ်
။မြေဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့ပြီးစီမံကိန်းဒေသအတွင်းမှာရှိတဲ့ကျေးရွာတွေကိုနေရာသစ်မှာပြောင်းရွှေ့စေခဲ့တာကြောင့်ဒေသခံတွေဟာနေရာသစ်မှာလုံခြုံစားတောက်ဖို့လျားမြေအခက်အခဲတွေတွေ့ကြုံရပါတယ်။ဒီစီမံကိန်းကိုလုံခြုံရပ်ဆိုင်းကြောင်းကြီးညာနိုင်ရင်တော့ဒေသခံတွေဟာမူလဒေသမှာပြန်လည်လုံခြုံနိုင်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကပြောပါတယ်
။လွန်ခဲ့တဲ့အချိန်ကြီးရောအခုလက်ရှိအချိန်ကြီးရောဒီဒေသခံတွေကဒီပတ်ဝန်းကျင်မှာအကောင်းအောင်အလုပ်လုပ်လို့မရဘူးပေါ့အဲသူတို့ပိုင်းနေနေနေလို့လည်းသူတို့လုပ်ပိုင်းခွင့်မရှိသေးဘူးဒါကြောင့်လူထုအနေနဲ့စဉ်းစားတဲ့အပိုင်းတွေရှိတယ်ဒါကြောင့်ရှင်းရှင်းလင်းလင်းနဲ့ဒီဟာကိုထုတ်ဖော်မယ်ဆိုရင်တော့ဒီဒေသခံတွေလည်းဒီဒေသကိုသွားပြီးမှငကောဒီမှာလုပ်စားနိုင်မဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲနဲ့ကြုံနေရတယ်အခုတချို့ဟာတွေကဒီကြောင်းရွှေ့တဲ့နေရာမှာအခက်ခဲနဲ့နေရတဲ့ပုံစံမျိုးဖြစ်တယ်
မြစ်ဆုံစီမံကိန်းစတင်ခဲ့တဲ့နောက်ဒေသခံလူမှုအတိုင်းအဝိုင်းနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတဲ့စန့်ကျင်ကန့်ကွက်တာတွေရှိခဲ့တဲ့နောက်2012ခုနှစ်မှာသမရဦးသိန်းစင်ကသူ့အစိုးရတက်တန်းကာလအတွင်းမှာရပ်ဆိုင်းထားခဲ့ပါတဲ့လက်ရှိအစိုးရအသစ်တက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုတာတွေရှိလာခဲ့တာဖြစ်ပါတဲ့လောလောဆယ်မှာတော့အစိုးရအသစ်က ARE မြစ်ဆုံမြစ်ဝိုင်းရေအားလျက်စစ်စီမံကိန်းတွေကိုလေးလာစီစစ်သုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးဒီစီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာစံသတ်မှတ်ချက်တွေပြည်တွင်းဥပဒေတွေနဲ့ကန့်ညီမှုရှိမရှိသုံးသပ်ဖို့ပြင်ဆင်နေပါတယ်ဒီကော်မရှင်ရဲ့သုံးသပ်မှုပထမအစီရင်ခံစာကိုဒီနှစ်နိုဝင်ဘာလအတွင်းမှာသမရစီကိုတင်ပြဖို့သတ်မှတ်ထားပါတယ်ဒီအစီရင်ခံစာရဲ့သုံးသပ်ချက်ပေါ်မှာမူတည်ပြီးစီမံကိန်းကိုဆုံးဖြတ်ဖွယ်ရှိနေပါတယ်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းပြစ်မယ်ဆိုရင်တော့စီမံကိန်းအတွက်လက်ရှိကာလအထိရင်းနှီးထားတဲ့အမေရိကန်ဒေါ်လာတန်းရှိရာကိုပေးလျော်ရမယ့်သဘောရှိပါတယ်စီမံကိန်းကိုအကောင့်ထဲဖော်မယ်ဆိုရင်တော့တနစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြေဆုံကထွက်မဲ့လျှက်စစ်တပ်အားဆေးရခိုင်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတဲ့အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှီးမြှုပ်နှံမှုအတိုးငွေတနစ်ကိုအမေရိကန်ဒေါ်လာတန်း90နှစ်စဉ်ဆုံးရှုံးနေမှာဖြစ်ပါတဲ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရာကိုဘာမာတို့ရှေ့သတင်းပတ်သမ္မတအင်ဂျီတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရက်ဒီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923255999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
သရရှင်နေနေနဲ့ပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ VOA ကနေတောက်ကြနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်အခုတစ်ခါတော့ဥဥတမနေနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါတယ်တိုင်းပြည်မှာအဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်သစ်မြေကြီးနဲ့တိုင်းရင်းသားတွေအားလုံးကိုယ်ကျမကိုဖန်တီးခွင့်ရရေးကိုရခိုင်ပြည်သူလူထုနဲ့အတူတိုင်းရင်းသားပြည်သူတရလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့89ကြိမ်မြောက်ဆရာတော်ဥဥတမနေမှာရခိုင်အဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်ဒီကနေ့စက်တင်ဘာ9ရက်နေ့မှာကြာရောက်တဲ့ဆရာတော်ဥဥတမနေအခမ်းအနားကိုရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုကစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်2016ခုနှစ်စက်တင်ဘာလ9ရက်နေ့ဒီကနေ့တောက်ကြနေမှာကြာရောက်တဲ့89ကြိမ်မြောက်ဆရာတော်ဦးဥတမနေအောင်မေအမှတ်100ဂုံပြုအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနဝန်ကြီးကကြည်မှုပြီးရခိုင်လူမှုအသင်းဖွဲ့တွေကဦးဥတမနေအခမ်းအနားကျင်းပရေးဗဟိုကော်မတီကိုဖွဲ့စည်းပြီးစီစဉ်ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုတွေစုပေါင်းပြီးတော့ဂုံပြုတက်ရောက်ခဲ့ကြပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကရခိုင်ပြည်နယ်ဓမ္မရုံမှာတန်ကတော့28ပါးကိုပင့်ဖိတ်ပြီးဆရာတော်ဥဥတမကိုရည်စူးပြီးတော့ဆွန့်ကပ်အမျှပေးဝေခဲ့တယ်လို့နေ့လယ်ပိုင်းမှာတော့ရွှေကုံဖျားတောင်ပန်းမုံဥဥတမဗန်းချံမှာ89ကြိမ်မြောက်ဥဥတမနေအခမ်းအနားကိုစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့တိုင်းရင်းသားတွေရဲ့ကိုယ်ကျမကိုဖန်တီးခွင့်အတွက်ပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ဥဥတမနေမှာပြည်သူကိုတိုက်တွန်းနှိုးဆော်တဲ့တဝန်လွှာပေးဖို့တိုက်တွန်းကြောင်းရခိုင်မျိုးသားကိုရဲဥက္ကဋ္ဌဦးတင်ထူအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီခန္ဓာမှာကျွန်တော်အဓိကပေးချင်တာကတော့ဆရာတော်ဦးဥဒမရဲ့အပေါ်နော်ဂုံသိက္ခာတူရပိဆိုင်မှုအနိမ့်နာခံသူနောက်ရမြန်မာလူလိုက်ရင်းနဲ့ပတ်သက်ပြီးတော့ဒီမျိုးစင်းချပြီးတော့ဒီမျက်စိဖွင့်ခဲ့တဲ့အရာတွေဟာကျွန်တော်တို့ဒီအရာတွေပြန်လည်ပြီးပေါ်ထုတ်တယ်ဒီအရာတွေပြန်ပြီးတော့တတိယအောင်မြင်တယ်ဒီအရာတွေကိုကျွန်တော်တို့ပြန်ပြီးတော့နိုင်ငံနောက်သားတွေသိအောင်လို့တန်ဖိုးထားတဲ့အောင်လို့ကျွန်တော်တို့ကြိုးဆောင်လာတဲ့ယဉ်ကျေးမှုတည်းရဲ့ဟာကျွန်တော်နိုင်ငံသားအားလုံးရဲ့ပေါ့နော်ဒါတန်ဖိုးထားမယ့်အရာတွေဖြစ်တယ်ဒီအရာတွေပေါ်ထုတ်ခြင်းအပြင်ပြည့်စုံပါမှာလည်းကျွန်တော်လူအချက်တွေလူအမှုတွေကြောက်ဆုံးနေတဲ့ပေါ့နော်ဘုံသိက္ခာတွေပြန်လည်ရည်ရွယ်နေတဲ့ချင်းဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ယူဆရပေါ့နော်ဒီဥဒေနာအခမ်းအနားကနေပြီးတော့ကျွန်တော်တို့ဂျန်နဲ့တိုင်းရင်းသားတွေရောကျွန်တော်တို့မြန်မာနိုင်ငံလူမြန်မာနိုင်ငံသားတွေအားလုံးပေါ့နော်ကျွန်တော်တို့ဒီအဓိကလူအချက်ဖြစ်တဲ့မျိုးသားပြန်လည်သိမြင်ရေးနောက်ပြီးတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ကမာကိုဖန်တီးခွင့်ပေါ့နော်ဒါတွေဆက်လက်ရရှိဖို့လည်းကျွန်တော်အားလုံးပေါ့နော်လက်တွဲဆောင်ရွက်ကြပါစေလို့အဓိက ပြည်သူကိုသတင်းစကားပေါ်နေတာပေါ့
ရခိုင်တဟာရအတင်ရန်ကုန်ရဲ့ဥက္ကဋ္ဌဦးလာမောင်သိန်းကလည်းအခုလိုမျိုးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဆရာတော်ဦးဥတ္တမကိုရည်စူးခုံပြုပြီး88ကြိမ်မြောက်အခမ်းအနားကိုတမိုင်းမဖောက်ဖြတ်ပဲမျိုးဆက်တစ်တွေကအမှတ်တရဂုံပြုအလေးဂါရဝပြုတဲ့အပေါ်ဝမ်းသာဂုဏ်ယူကြောင်းပြောပါတယ
်ဆရာတော်ဦးဥတ္တမရဲ့သတ်မှတ်ထားတဲ့နေရာကိုပြန်ပြီးတော့ရတယ်ပြင်တခန့်တနနဲ့ကျင်းပနိုင်တဲ့ပုံမှာအများကြီးကိုကျွန်တော်တို့ရခိုင်လူထုကိုစားရောကျွန်တော်တို့အသင်းအဖွဲ့အနေနဲ့အများကြီးကိုတကယ်ကိုကိုယ့်ရဲ့ဆရာတော်ကြီးတပတ်ကိုဒီလိုခန့်ခန့်နာနာဝေးကျင်းပနိုင်တဲ့အတွက်ကိုအများကြီးကိုဝမ်းမြောက်ဝမ်းသာပြင်ပါတယ်ခင်ဗျာ
ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အစိုးရတဲ့လက်ထက်မှာလည်းတိုင်းရင်းသားလူမျိုးတွေလိုလားတောင်းတတဲ့ဒန်းတူညီမြအခွင့်အရေးရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်အားလုံးကဝိုင်းဝန်းညှိနှိုင်းအပြည့်ရှာသွားဖို့အရေးကြီးတယ်ဆိုတာကိုလည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ဆိုရတဲ့ကဒီအရင်ဆိုရရဲ့လို့နော်ဒီမှာခက်ခဲမှုရွှေချမှုတွေနဲ့ရင်ဆိုင်နေရတယ်။နောက်ပြီးသူတို့ကိုနိုင်လဲတဲ့မျိုးနဲ့ဆွဲဆောင်ရင်းနဲ့ဆွဲဆောင်မှုပိုင်းကလိုအပ်ချက်တွေလိုအပ်မှုတွေအများကြီးရှိနေတာကျွန်တော်တွေ့ရတယ်။အဲ့တော့ဒီဆွဲဆောင်ရင်းနဲ့ဆွဲဆောင်မှုလိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းဖို့အတွက်နောက်ပြီးကျန်တဲ့နေရာတွေမှာလည်းတိုင်းရက်တွေရဲ့ဆန္ဒတွေတိုင်းရက်တွေပိုင်းတွေကိုနားထောင်ဖို့လိုနေတယ်ကျွန်တော်အဓိကပြောချင်တယ
်။မြမလွတ်လပ်ရေးရယူခဲ့တဲ့တမိုင်းဖြစ်စဉ်မှာဆရာတော်ဦးဥတ္တမရဲ့ရွရွချွန်ချွန်တတိအပြည့်နဲ့နေချက်ကိုတော်လှန်ခဲ့တဲ့တမိုင်းအလုတ်ကျန်းတဲ့ထောင်နဲ့အချိန်ချင်းကြခံရပေမဲ့တော်လှန်ရေးမှာမတွန့်ဆုတ်ခဲ့တဲ့ဆရာတော်ရဲ့ကျေးဇူးတရားကိုပြန်လည်သတိရအောင်မိပြီးတော့နောင်လာနောင်သားတွေဘက်ကဆရာတော်ကိုအခုလိုမျိုးဂုဏ်ပြုသလိုအနာဂတ်မျိုးဆက်သစ်တွေအနေနဲ့လည်းဆရာတော်ဖြစ်စေခြင်းနဲ့အတိုင်းအနာဂတ်မြန်မာနိုင်ငံကိုတည်ဆောက်သွားဖို့အရေးကြီးတယ်လို့ဦးဥတ္တမနေအခမ်းအနားမှာအဖွဲ့အစည်းအသီးသီးကတော်ဝန်လာတွေပေးဖို့နှိုးဆော်တိုက်တွန်းခဲ့ကြပါတယ်ဆရာတော်ဦးဥတ္တမအတွက်ရခိုင်လူငယ်တွေကဂုဏ်ပြုရတုတချင်းနေနဲ့ဂုဏ်ပြုဖျော်ဖြေခဲ့ကြသလိုရခိုင်နိုင်ငံရေးပါတီတွေရခိုင်ကျောင်းသားတပ်မကရခိုင်သားရဲနာရီလူမှုရေးအသင်းအဖွဲ့ရခိုင်စာပေနဲ့ယဉ်ကျေးမှုစတဲ့အသင်းအဖွဲ့တွေနဲ့88မျိုးဆက်အဖွဲ့ကလည်းတန်းကြွေပန်းချင်းနေနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဆရာတော်ဦးဥတ္တမနေခန္ဓာကိုစစ်တွေကြောက်ဖြူစားတဲ့ရခိုင်ပြည်နယ်တဝန်းလုံးမှာလည်းအောက်မေ့ဘွယ်ခန္ဓာတွေကိုကျင်းပခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကဦးဆောင်ပြီးစွန့်စက်ကလူရန်းတာဥတ္တမရုပ်ထုရှင်မှာတန်းကြွေချအလေးကာရဝပြုတာတွေပြုလုပ်ခဲ့ပါတယ်ဆရာတော်ဦးဥတ္တမပြန်လည်တော်မူခဲ့တဲ့စက်တင်ဘာလ9ရက်နေ့ကနေစလို့ဥတ္တမနေအဖြစ်သတ်မှတ်ပြီးကျင်းပလာခဲ့တာအခုဆိုရင်တော့88ကြိမ်မြောက်ရှိလာပြီဖြစ်ပါတယ်ရှင်
မဆုမွန်ပြပြသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုအလှည့်ဖေးကြပါတယ်ထိုင်းမြန်မာနယ်စပ်မြောက်ဒီမြို့မှာကြက်သိမ်းပေါင်း3600တန်ဖိုးရှိတဲ့စိတ်ကြွစီတဲ့အမှုစေးတွေကိုဒီကနေ့စက်တင်ဘာ9ရက်နေ့မှာဖမ်းဆီးရရှိမိခဲ့ပါတယ်ကရင်ပြည်နယ်ရဲတပ်ဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေကအတူပူးတွဲဖမ်းဆီးမိခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချီတိုင်းသတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ဒီမြို့မှာကရင်ပြည်နယ်ရဲတပ်ဖွဲ့ဖမ်းမှုကနေနေရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကသတင်းအရရှာဖွေဖမ်းဆီးခဲ့ရမှာကားရည်နဲ့အတူမူရစ်စည်းဝါအလဲတဲ့လုတ်တဲ့သူတွေထံကနေစိတ်ကြွစေးပြအလုံးရေ3,200ကာလတန်ဖိုးနဲ့ဆိုရင်3,600တန်ဖိုးရှိတဲ့စိတ်ကြွစေးတွေကိုဖမ်းဆီးရမိခဲ့တာဖြစ်တယ်ဆိုပြီးမြောက်ရီမြို့မှရဲစခန်းကအာဏာပိုင်တွေကအခုလိုပြောကြားခဲ့ပါတယ်
အချင်းရတော့ကျွန်တော်တို့ကတည်ရင်ရလို့မလို့လမ်းမှာစောင့်ဆိုင်ပြုံးမှာကျွန်တော်တို့အဲ့လိုမျိုးဖမ်းတာပါဗျာမူးရစ်စေးဝါကျွန်တော်တို့ကပထမကျွန်တော်တို့ကိုးတောင်းမိပါတယ်ခင်ဗျာကြားကြီးကိုးတောင်းဆိတ်ကြစီပြပေါ့အဲ့ဒါမိလို့ကျွန်တော်တို့ဆက်လာရင်လည်းကျွန်တော်နောက်ထပ်ထပ်ပြီး3,000ထပ်မိရောလေကြားကြီးကိုးတောင်းတစ်ခု3,000တစ်ခုပေါ့များတော့များတယ်ဗျာအခုဒီ2016ထဲမှာပေါ့လေ
ဒီအပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်မြို့မဲဆိုင်မြို့ဘက်ကနေထိုင်းနိုင်ငံချင်းရိုင်ချင်းမိုင်နဲ့ထိုင်းနိုင်ငံတောင်ပိုင်းထိမူရစ်စေးဝါးတွေဖြန့်ဖြူးနေတဲ့မြန်မာနိုင်ငံသားတွေပါတဲ့မူရစ်စေးဝါးဖြန့်ဖြူးရောင်းချတဲ့ဂိုင်းကိုဖမ်းမိခဲ့ကြောင်းထိုင်းအနာပိုင်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ပြီးရက်ရက်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံဘက်ကနေတည်ဆောင်လာတဲ့စိတ်ကြွစီ9သိန်း ice kilo 60နဲ့ဘင်းပြူ9 kilo နဲ့အတူဖမ်းဆီးရမိခဲ့ကြောင်းထိုင်းတပ်မဟာတုံးကဗိုလ်မှူးကြီးစုံဆက်ကမူရစ်နေနေရေးတပ်ဖွဲ့ဝင်တွေနဲ့အတူပူးပေါင်းပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ထိုင်းမြန်မာနယ်စပ်မြို့တွေမှာမူရစ်စေးဝါဖမ်းဆီးမှုတွေကအများအပြားရှိနေပြီးထိုင်းနယ်စပ်ရှမ်းပြည်နယ်တာချီလေးမြို့ဘက်မှာလည်း2016ခုနှစ်အတွင်းမှာမူရစ်တပ်ဖွဲ့စုဝင်တွေနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကသတင်းအရရှာဖွေဖမ်းဆီးခဲ့ရမှာစိတ်ကြွစေးပေါင်းတန်းနဲ့ချီပြီးဖမ်းဆီးရမိခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့လက်နက်ကင်တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေရတယ်ဆိုပြီးတော့ရှမ်းလူခွင့်ရေးမှန်တိုင်းအဖွဲ့ကမနေ့ကအစည်းအခမ်းအစားထုတ်ပြန်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်အတွင်းမှာစစ်အင်အားတိုးချဲ့လာနေမှုနဲ့အတူတိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေအရေးရှိနေသေးတယ်လို့တန်လွင်မြစ်ပေါ်တိဆောက်မဲ့တန်ရမ်းမြို့နယ်ကနောင်ဖားရေကာတာရေအားလျှပ်စစ်စီမံကိန်းကြောင့် စီမံကိန်းလုံခြုံရေးကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ဒီအကြောင်းပြည်စုံကတော့ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာသမ္မတော်ကနေစစ်အင်အဖြည့်သိမ်းနေတဲ့အခြေအနေတွေကြောင့်နောက်ဆက်တိုက်ပွဲဖြစ်ပွားမှာစိုးရိမ်နေတယ်လို့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းလုံလင်းကခုလိုပြောပါတယ
်တိုက်ပွဲခါကျော် April 2023လဲတစ်ခါဖြစ်ပြီးတော့ပေါ့နော်အချိန်တုန်းကဆိုတော်တော်စူးစိုးဝဝဖြစ်သွားတယ်ဒီအခုလဲသူတို့စစ်ပင်းမှနေပြီးတော့ဟိုတပ်မတော်ဖက်ကလဲတပ်အင်အားတွေဖြည့်တင်းနေတာပေါ့နော်အရင်ဖြည့်တင်းနေခါကျော်ဒေသခံတွေကသူတို့နောက်ထပ်တိုက်ပွဲကြီးကြီးကျယ်ကျယ်တိုက်ဖို့ဖြစ်မှာတို့ဒေသခံတွေကတော်တော်စိုးရိမ်နေရှင့်
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာရှမ်းပြည်တိုးတက်ရေးပါတီခေါ်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းရှိရာတိုင်းရမျိုးနယ်ထဲကလွယ်စည်းတောင်တန်းကိုတပ်မတော်ကနေစတင်ထိုးစစ်ဆင်ခဲ့ရမှာရွာသူရွာသားတရာခန့်ကနေသူတို့ရဲ့အိုးအိမ်တွေကိုဆွလွတ်ပြီးလုံခြုံတဲ့နေရာမှာတင်းချောင်နေကြရပါတယ်။လွယ်စည်းတောင်တန်းဟာရှမ်းပြည်နယ်လက်ပိုင်းကိုကြည့်ရှုနိုင်တဲ့အမြင့်ဆုံးတောင်တစ်ခုဖြစ်တယ်လို့တန်လွယ်ရှိပိုင်းနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဖွဲ့တို့တို့အရေးပါတဲ့နေရာတစ်ခုဖြစ်ပြီးတကယ်လို့မြန်မာတပ်မတော်ကနေထိုးစစ်ဆင်လာမယ်ဆိုရင်တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာနိုင်ပြီးတော့ဒေသခံပြည်သူတွေစစ်ပေးတင်းချောင်ရမယ့်အရေးကိုစိုးရိမ်ပူပန်နေရတယ်လို့မှတ်နန်းလွတ်လင်းကပြောပါတယ်တန်ရန်ဒေတာမှာပြီးခဲ့တဲ့2013ခုနှစ်တုန်းကမြမတမတော်ကနေထိုးစစ်ဆင်ခဲ့ရမှာဒေတာခန့်ကြေးရွာသား2000ကျော်ကနေနေရကန်နေထွက်ပြေးတိမ်းရှောင်ရတယ်လို့သူကဆိုပါတယ်ထိုးစစ်ဆင်တဲ့အထက်ရင်မှန်းချက်ဟာတန်လွင်မြစ်ပေါ်တည်ဆောက်မဲ့တန်ရန်မြို့နယ်ကနောင်ဖာရေကာတာရေအားလှည့်စစ်ဆင်မှန်ကိန်းလုံခြုံရေးကြောက်လို့ရှမ်းပြည်လူခွေးရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမနန်းလွန်းလင်းကအခုလိုဆက်ပြောပါတယ်
ပါကိစ္စကြောင့်လက်နက်ကင်တွေရှင်းလင်းချင်လဲဆိုတော့တန်ရင်းသားတွေမကဒေတာခန့်တွေမကဟိုပါတီတွေမထောက်ခံတဲ့နောင်ဖာရေကာတာကိုသူတို့လုံခြုံဖို့အတွက်ဆိုရကလုံခြုံမှုပေးနေတာပေါ့နော်ဘာလို့လဲဆိုတော့ဒီနောင်ဖာအားလုံးကန့်ကွက်နေတဲ့ချိန်မှာအစိုးရမကပြီးတော့သရုပ်ပြည်ကဟိုက်ဒရိုချိုင်းနာကော်ပိုရေးရှင်းကလည်းသူတို့လုံချင်နေရဆိုတော့အဲ့တော့ဒေတာခန့်တွေကမထောက်ခံကြဘာလို့ကန့်ကွက်လဲဆိုဒီရေကာတာစောက်တာကိုလည်းသူတို့ပွင့်လင်းမြင်တာမှုမရှိဘူးပေါ့နော်ဒေတာခန့်တွေပေါ့အကြေးရဲ့လက်နက်ကင်အဖွဲ့အစည်းတွေမရှိတော့ဘူးဆိုလို့ရှိရင်ဒီရေကာတာကိုဆောက်လုပ်ဖို့လဲလောက်ဆောင်တော့မှာအဲ့ဒါလဲဆိုရင်ပဲပေါ့နော
်။နောင်ဖာရေကာတာဟာငလင်ကျောမှာရှိနေတဲ့အတွက်တကယ်လို့ငလင်လှုပ်ပြီးရေကာတာပြိုကျခဲ့မယ်ဆိုရင်ဒေသခံတွေရဲ့အသက်အိုးအိမ်စီးစိမ်တွေပြတ်သုံးသွားမှာကိုစိုးရင်တယ်လို့လဲသူကဆိုပါတယ်။ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တင်တာမကတိုင်းဒေသလက်နက်ကင်အဖွဲ့တွေအချင်းချင်းကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေနေရာကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မေလအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တရားနယ်လေတအံပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုပန်ဆန်ကျေးရွာအုပ်စုမင်းကုန်းကျေးရွာအုပ်စုပန်ကွန်ရွာနဲ့ကန့်ကန်ရွာကဒေသခံရွာသား4000ကျော်ဟာကြောင်မဲမြို့နယ်တွင်းကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်အဲ့ဒီထဲကဒုက္ခသည်တချို့ဟာနေရမပြန်နိုင်သေးဘူးလို့ကြောင်မဲမြို့စီဝိဒလူမှုကွန်ရက်ရဲတင်းတာဝန်ခံဦးတင်ပေါင်းသိန်းကပြောပါတယ်
ကျွန်တော်တိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်သောဆန်ကျေးရွာအုပ်စုပတ်ချလေပေါ့ဗျာအိုင်နာပတ်ချလေလေးပေါ့နော်ရွာလေးတွေကလေတော့မှာသူတို့ဒီမှာဆလာဟိပါလောက်တိုက်ပွဲဖြစ်သွားတာပေါ့အဲ့လိုဖြစ်လာတဲ့ခါမှာသူတို့ကဟိုစိတ်ကြိုက်မှုတွေရှိလာတယ်ဆရာမနေရတော့ဘူးဗျာလက်ရှိအနေသားတွေကလည်းပဲဟိုစီအန်အန်လေးရလည်းပဲစိတ်ဝင်နေမှာလှုပ်ရှားနေတယ်အဲ့တော့ RCSS နဲ့လည်းပဲရင်ဆိုင်နေတယ်ဆက်မဆောင်နဲ့လည်းမကြခဏစိတ်ဝင်မှုတွေရံဖန်ရကဂျိုးကြိုးရလေးတွေရှိနေတဲ့အခါမှာအဲ့ဒီကျေးရွာသူကျေးရွာသားတွေကကိုယ့်ရဲ့စိတ်ကိုရှင်းလန့်ပြီးတော့မှစောင့်နေကြတာဗျာသူတို့ရွာပြန်နေခြင်းနဲ့စိတ်တွေလည်းမရှိတော့ဘူးဗျာသူလည်းမန္တလေးတွေကသွားနေတယ်ဒါပေမဲ့ကျွန်တော်ကြောင်မင်းကြီးဘုံကများများလာရှောက်ကြတဲ့အခါမှာရက်ွက်တွင်မှာအိမ်ကားနေတာတို့အချို့လည်းမြေလေးဝယ်ပြီးတော့မှပေါင်နေတာလို့အဲ့လိုလေးတွေနဲ့ရှောင်နေတဲ့မိသားစုတွေရှိနေကြဗျာ600လား900လားဒီလောက်တော့ရှိနေဖြစ်ပါတယ်
အလားတူတီပေါ်နှန်ခမ်းကြည်တိမြို့နယ်ဘက်မှာလည်းစစ်ပြေးဒုက္ခသည်တို့ဟာနေရရင်းကိုပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေသေးတယ်လို့ဒုက္ခသည်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ရှမ်းပြည်နယ်အတွင်းလူခွေးရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူနေတဲ့အဖွဲ့ဖြစ်တဲ့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ကနေရှမ်းပြည်နယ်အတွင်းထိုးစစ်ဆင်နေမှုကိုရပ်တန့်ပေးဖို့စစ်ဘေးရှောင်တွေကိုနေရရင်းပြန်နိုင်ဖို့အတွက်အစိုးရကနေတာဝန်ယူဖြေရှင်းပေးဖို့စတဲ့အချက်တွေကိုနိုင်ငံတော်အစိုးရနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းသားကြောင်းမနေ့ကထုတ်ဝေတဲ့အစီအစဉ်စာထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်ခင်ဗျာ
။ချန်ပီယံနယ်မှာတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။သောရရှင်နေနေနဲ့ကျွန်တော်တို့ရဲ့ဒါနာကနေထုတ်လွှင့်ပေးတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American တန်ခါနေ2016ခုနှစ်စက်တင်ဘာ9ရက်တောက်ကြနေညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့အပတ်စဉ်အမျိုးသမီးကန္တာသုတဆောင်လေ American တခွင်အစီအစဉ်နဲ့အတူအပတ်စဉ်သိပ္ပံနဲ့ဤပညာကန္တာမှာဆိုရင်တော့
ဒီလိုရှိဆုံးတစ်ခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရဲ့အချုံဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရဲ့
မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးသန့်ပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရမှာပါအဲ့ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စင်ရသားတွေနဲ့နာမကျန်းသူတွေကိုနှစ်ရှည်လာများပြုစုဆောင်ရှောက်ပေးခဲ့သူငញ្ញရေးနိုဘယ်ဆုရှင် Mother Teresa ကိုပုတ်ဟမ်းမင်းကြီး Francis ကစက်တင်ဘာ4ရက်တနင်္ဂနွေနေ့မှာ Roman Catholic ဘာသာဝင်တွေကယဟန္တာလို့ခေါ်တဲ့သူတော်စင်ဖြစ်ကြီးမြောက်ခဲ့ပါတယ်။အခုလို Mother Teresa ကိုသူတော်စင်ဖြစ်ကြီးမြောက်ခဲ့တာနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
Declare and define Blessed Teresa of Calcutta to be a saint, and we enroll her among the saints, decreeing that she is to be venerated as such by the whole church. In the name of the Father, and of the Son, and the Holy Spirit.
ကဲလေတီလာရှင်မေတော်မက်သထရီဇာကိုယဟန္တာအဖြစ်တင်မြှောက်တဲ့အကြောင်းကက်သလစ်ခိုင်းချုပ်ဆရာတော်ခန္ဓာမှုကပြီးခဲ့တဲ့သတင်းပတ်စက်တင်ဘာလ4ရက်တနင်္ဂနွေကရောမဗက်တီကန်သာသနာမြို့တော်ရှိစိန့်ပီတာရှင်မြင်းရှိမှာလူသိမ့်နဲ့ချီတက်ရောက်ခဲ့တဲ့အခမ်းအနားမှာအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ကဒီနှစ်အတွက်သူ့ရဲ့ Holy Year of Mercy ဆိုတဲ့ယူနာထားတင်ညာမှုကိုဦးစားပေးတဲ့သာသနာနှစ်ဖြစ်တမခေယာမှာခုလို Mother Teresa ကိုယဟန္တာအဖြစ်ချီးမြှင့်လိုက်ခြင်းဟာအထင်ကြီးဖြစ်ရလို့ဆိုရမှာပါအဲ့ဒီခန္ဓာမှာ Catholic ယဟန်အမတ်တူဖြစ်တဲ့ Cardinal Angelo Amado က Mother Teresa ရဲ့ကိုယ်ရေးအခြေအနေပတ်သက်လို့စကပင်ကတစဉ်ပရိသတ်တွေကိုအခုလိုပြောခဲ့ပါတယ
် Blessed Mother Teresa of Calcutta was born Agnes Gonta
ဖြစ်ကင်ကောင်းကြီးပြတော်မူတဲ့ Mother Teresa ရဲ့ငယ်အမီက Agnes Gonta ဘူရာဂျူဖြစ်ပြီးဩဂုတ်လ26ရက်1910ခုနှစ်စကိုပီမှာမွေးဖွားခဲ့တာဖြစ်ပြီးအယ်ဘီနီးယားဇာတိသူဖြစ်ပါတယ်သူအွေရောက်လာတော့သူဟာသာသနာ့ဘက်မှစိတ်ဝင်စားလာပြီးကက်သလစ်သာသနာ့ဘောင်ထဲဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်ဆက်ရှိနှစ်အွေမှာသူဟာမိသားစုနဲ့ခွဲခွာခဲ့ပြီးအိုင်ယာလန်နိုင်ငံဒဗ်လင်မြို့ရှိလော်ရက်တာကက်သလစ်သီလရှင်ကျောင်းမှာနေခဲ့ပါတယ်ဒီနောက်အိန္ဒိယနိုင်ငံဒါဂျီလင်ကိုသွားခဲ့ပြီးအဲ့ဒီမှာသူကထရီဇာဆိုတဲ့အမည်ကိုခံယူခဲ့ပါတယ်။ကျောင်းဆရာမတူဖြစ်18နှစ်ကြာကာကတ်တက်ရှိစိန့်မယ်ရီစ်ဘင်္ဂါလီဘာသာကျောင်းမှာတာဝန်ထမ်းဆောင်ခဲ့တယ်လို့ကာဒီနယ်အမန်ဒိုကစကပြန်ကတဆင့်ပြောခဲ့တာဖြစ်ပါတယ်။မာသထရီဇာဟာ1929ခုဇန်နဝါရီလ6ရက်မှာအိန္ဒိယနိုင်ငံကာကတ်တက်ကိုဆက်ရောက်ခဲ့ပြီး Saint of the Goddess လို့တင်စားပြောတဲ့လမ်းပြီးမြောင်းနေလူတွေအတွက်သူတော်စင်ရဲ့လို့တင်စားခေါ်ခံရတဲ့အချိန်သူ့ဘဝကိုမြုပ်နှံခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ဖို့အကြောင်းဖန်လာတဲ့ပတ်သက်လို့ကာဒီနယ်အမန်ဒိုဆက်ပြောခဲ့တာကတော့
Mentre viaggiava in treno da Calcutta da While traveling by train from Calcutta to Darjeeling, she received what she would define as the call within the call, an intuition to begin a religious institute that would satisfy the infinite thirst of Jesus Christ.
ဘုရားသခင်ကသူ့ကိုစိတ်မလာပြီးလှုံ့ဆော်မှုကိုသူခံစားခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူကခရိယန်တိလရှင်တွေလူဒနာပြုတဲ့သာသနာပြုလုပ်ငန်းကိုမတီးခဲ့ပြီးနောက်ပိုင်းမှာခရိယန်တရားဟောဆရာတွေလူဒနာပြုတဲ့သာသနာပြုလုပ်ငန်းကိုပါတိုးချဲ့ခဲ့တဲ့အပြင်တမန်အရသားတွေပါဝင်တဲ့အဖွဲ့အစည်းတွေနဲ့ခရိယန်တိလရှင်အသင်းတော်ကြီးကိုလည်းတည်ထောင်ကကုသိုလ်ပြေလုပ်ငန်းတွေကို
Madre Teresa non si risparmiò alcuna fatica. Mother Teresa was tireless, dedicating herself completely to announcing the gospel.
Mother Teresa ha ပါဒါယ လူမျိုးရေး လူအတန်းစားမခွဲကြဘဲ လုပ်ကင်ခဲ့တာပါ သူရဲ့အခုလို ကုသိုလ်ပြည့် လုပ်ငန်းတွေ လုပ်ကင်စေမှာ နေ့စဉ်ဝတ်ပြု စူတောင်းပွဲကိုလည်း ဂရုတစိုက်ပြုလုပ်ခဲ့တာဖြစ်ပြီး လူသားတိုင်းပေါ်ထားရှိတဲ့ မေတ္တာနဲ့ မရှိစင်းရဲသားတွေကိုပြုစုခဲ့ပြီး ခရစ်တော်ရဲ့ဂျေစုကိုပေးဆခဲ့တာဖြစ်ပါတယ် အခုလို့သူရဲ့တိတ်ကိုအားချပွဲ လုပ်ငန်းတွေကို ကက်သလစ် သာသနာအာဏာပိုင်တွေက အတိမတ်ပြု ချီချူးခဲ့ကြသလို 1989 ခုနှစ်မှာလေ နိုဘယ်ညဉ့်ရည်ဆုကိုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်။သူအနေနဲ့ခွန်အားကတော့ပြင်းမနွမ်းနယ်လှပြီးမဲ့လို့လေစိတ်ဓာတ်အားဖြင့်ကတော့အမြဲကိုခိုင်မာနေသူပါ။ Mother Teresa ဟာ အသက် 89 နှစ်စက်တင်ဘာလ9ရက်နေ့1996ခုကောက်ကတ္တမှာကွယ်လွန်သွားခဲ့ပါတယ်။သူထားခဲ့တဲ့အမွေးနှစ်ကတော့တကွာလုံးကိုလွှမ်းခြုံစေခဲ့တဲ့ အေဂျန့်ရဲ့မေတ္တာကရုဏာတရားပါပဲလို့ကာဒနယ်အမာဒိုကတစ်ခါပြန်ကတဆင်ပြောခဲ့တာဖြစ်ပါတယ်။မတ်သထရီဇာကွယ်လွန်ပြီး19နှစ်ကြာမှာပိုဟီဟမ်ဂျီဖရန်စစ်ကသူ့ကိုအခုလိုယဟန္တာဖြစ်ချီးမြှောက်ခဲ့တာဖြစ်ပါတယ်။အခုလိုချီးမြှောက်တဲ့ဖြစ်စဉ်ဟာလေအတော်လေးခက်ခဲတယ်လို့ဆိုရမှာပါ။ဝါရှင်တန်ရှိကက်သလစ်တက်သူမှာဘာသာရေးပါမောက္ခလုပ်တည်သူချက်
ပြောခဲ့တာကတော့အလုံးပရိုဆက်ဆာရီဂရက်စ်ပရိုဆက်လူတော်စင်ဖြစ်ချီးမင်ခံရဖို့ကတိတ်ကိုခက်ခဲကြာရှည်တဲ့ဖြစ်စဉ်မှာသူတော်စင်ဖြစ်ချီးမင်ခံရမဲ့သူရဲ့ဘဝတလျှောက်စွမ်းဆောင်မှုတွေဒါတွေကိုတတ်သိထူပေးမဲ့သူတွေကုသိုလ်ရစေမဲ့လှုပ်ဆောင်ချက်တွေဒါတွေကိုအခြေအတင်ဆွေးနွေးလေ့လာကြပြီးနောက်မှထွက်လာတဲ့အဖြေတွေကိုဆက်ဆုံးဖြတ်တာပါဒါပြင်အရေးကြီးဆုံးကမာသာထရီဆာရ
ဖြစ်ခဲ့ပုံနဲ့ပတ်သက်လို့လေ Kansas ပြည်နယ် Diocese of Wichita မြို့ရဲ့ Father Stephen Mantabwa ရှင်းပြခဲ့တာကတော့
တန်းတာတင်ရတဲ့အခါမှာအချက်နှစ်ချက်ကို Catholic အနေနဲ့ကလုပ်အပ်တယ်အမှတ်တစ်ချက်က Beatification လို့ခေါ်တယ်အဲ့ဒါသူ့ကိုဒါမှုမြတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့သူ့မှာပြုတဲ့အဆင့်အဲ့ဒီအဆင့်ကိုရအောင်သူ့ရဲ့ပံ့ပိုးတောင်းခံဆုတောင်းပေးခြင်းအားဖြင့်မလို့ a miracle ကိုရသူ son ရဲ့ကြောက်ကင်းမှုတစ်ခုယောဂတစ်ခုနဲ့သူ son ကကြောက်ကင်းတာတစ်ခုပေါ့ဒါတွေကပြရမယ်ဆိုပြီးတော့အဲ့ဒါအဲ့လိုတောင်းခံရတယ်အဲ့ဒါကိုတော့ဒီအိန္ဒိယမှာပဲဖြစ်ခဲ့တယ်နောက်ထပ်ခုနှစ်မှာအဲ့ဒီအမျိုးသမီးရဲ့ဝန်းထဲမှာရှိတဲ့ကင်ဆာအကျိတ်ကမပြောင်းလဲလို့အကျိတ်ရှိလို့ဆောင်းမိကဒီမှာပြူပြီးဒါမဲ့သူကတော့မာလက်ထရီစာတော့အားကိုးစရာရှိတယ်ဆိုပြီးတော့အဲ့ဒီသူရဲ့ယောဂလုံးဝပျောက်သွားတာအဲ့တော့ကော်မရှင်တွေကဆီဆီနဲ့မင်းများနဲ့ဗိပန်နဲ့လည်းရှင်းပြလို့မရဆီဒီနားနဲ့လည်းရှင်းပြလို့မရအဲ့ဒါဘလူဘလူဖြစ်သွားတယ်မသိဘူးပျောက်တော့ပျောက်သွားပြီဆိုတော့အဲ့လိုဖြစ်သွားတာတခုပဲရှိတာမာလက်ထရီစာကပြီးတော့ဖျားကြံနေနေပြီးတော့ဒီကုစားမှုတောင်းခါအဲ့ဒါတခုပဲရှိတယ်အဲ့ဒါကြောင့်မို့အဲ့ဒါကိုစုံစမ်းမှုများပြီးလိုက်တဲ့အခါကျတော့ယဟန်မြေလက်ခံတဲ့ဒါမီရီပေါ်ပါဆိုလက်ခံတဲ့ ရမတဲ့ထရီဇာအပြင်နော်အေးအောင်ခံလို့ရတဲ့မီရကိုပါဆိုပြီးတော့လက်ခံရတာဒုတိယအကျင့်ရတဲ့မီရကိုက2015ဒီဇင်ဘာလမှာအဲ့ဒါကဘရာဇီးကအမျိုးသားတယောက်သူရဲ့ပုံဆောင်မှာလိုပဲအကျင့်ကင်းစားချင်ရှိရအဲ့ဒါကိုမျိုးမျိုးမျိုးနဲ့နှိရှိလာများသူတို့ကြိုးစားပြီးတော့ဆရာဝန်တွေတွေ့ပြီးတော့ကုပြတာပဲဒါမဲ့ညောတာကပို့ပြီးတော့တောင်းမှဆိုးသွားလာပြီးတော့အဲနောက်ကျတော့လုံးဝကိုလက်ရွာတဲ့အဖြစ်ကိုရောက်သွားတယ်အဲ့ဒီချိန်မှာသူတို့ကလည်းမာတထရီဇာကိုနှိရှိလာများကုပြီးတော့အဲသူတို့အဲထရာဗာဖြားခင်ကြရင်တော့ကုစားမှုတောင်းခံတာဟုတ်အဲတော့အဲတညမှာအဲ့ဒီအမျိုးသားကသူတစ်ခုခုကူးစံခံစားရတဲ့ခြင်းနဲ့စိတ်တွေလည်းပဲအရင်ကလုံးနဲ့ရှင်ပြလာတယ်။ဒါမနဲ့ကြတော့အေးဆရာဝန်တွေကသူ့ထာထားစီတဲ့ခါကျတော့ရောမတွေ့ဘူး။အဲ့တော့ဆင်းစစ်ပြန်စစ်ကြည့်ရောမတွေ့ဘူး။အဲ့မဲ့သူ့ရဲ့အံ့ဟောကြတာပေါ့လေ။အဲ့တော့ဒီခါအဲ့ဒါနဲ့သူကဒီကော်မရှင်ကိုပြန်ခုတင်ပြလိုက်တဲ့ခါကျကော်မရှင်လည်းပဲပြိမာအရာလည်းရှင်ပြလို့မရ။စီးပညာရလည်းရှင်ပြလို့မရ။အဲ့ဒါဘယ်လိုပြောတော့မှမသိဘူးဆိုပြီးတော့မာတဲ့ထရီဇာကိုအားကိုးပြီးတော့ထာဝရဖြားစင်စီကကုစားမှုရအောင်တောင်းခံရပဲရှိရဲဆိုတဲ့အပေါ်မှာယဟန်မီးကအဲဒီသူရဲ့ဟိုလေလာတုံးတာမှုတွေလက်ခံပြီးတော့အဲဒီမေကောကိုအပြစ်မှပြုလိုက်တယ်အဲဒီတော့မှပဲမာတဲ့ထရီဇာကိုကန်နိုင်လို့ရတယ်ရတာချင်းတင်ပြလို့ရတယ်လို့
မာတဲ့ထရီဇာရဲ့အခုလိုမြင့်မြတ်လာတဲ့စိတ်ထားနဲ့မရှိစင်းရဲသားတွေဘဝတွေစွန့်လွတ်နစ်နာခံမှုဟာကဘာပေါ်မှာအမျိုးသမီးတွေတဲ့ဂုဏ်ယူအားကျဖို့ရာဖြစ်တဲ့အကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုဒီကုန်းချုပ်အပ်ပါရဲ့ရှင် You can bend but
never break me cause it only serves to make ကလာအသံစီစဉ်တင်ဆက်တဲ့အပတ်စဉ်မျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အပတ်စဉ်သိပ္ပံနဲ့နှီးပညာကဏ္ဍကိုမတင်ဆက်ခင်မှာအခုတစ်ခါတော့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ခင်ဗျာနိုင်ငံဖြစ်ဖို့ဆိုရင်အစိုးရအနေနဲ့ပညာရေးသုံးစရိတ်ပုံမှန်သုံးဆွဲပြီးအနာဂတ်အတွက်ယင်းနှမြုံနံဖို့လိုတယ်လို့ BACI အဖွဲ့ဦးဆောင်ကြကြရေးမှူး Eliza Varney ကပြောပါတယ်။အမေရိကန်အစိုးရရဲ့ပညာရေးဆိုင်ရာဆောင်ရွက်ချက်တွေကိုဒီတစ်ပတ်သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
โอเคဟိုကိုအီလိုက်ဇာဗာနီကို BACN အဖွဲ့အားကြာအင်ဒီယားနာပြည်နယ်အခြေစိုက်ပေါ့လေပညာရေးနဲ့ပတ်သက်ပြီးတော့အကူအညီတွေပေးနေတဲ့အဖွဲ့ပေါ့ဒီရွှေပြောင်းအခြေချနေထိုင်တဲ့သူတွေကိုဆိုတော့ဒီမကြခင်တော့လည်းပဲဒီအဖွဲ့အနေနဲ့မြန်မာပြည်ကိုသွားပြီးတော့ဒီပညာရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တောက်ရောက်အကြံပေးခဲ့တယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်ဆက်ဆက်ပြီးတော့ဟိုမေ့ချင်တာကဟိုအမေရိကန်ပြည်ထောင်စုရဲ့ပညာရေးစနစ်အကြောင်းပေါ့ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာဒီနိုင်ငံဝင်ငွေရဲ့ဘလောက်ရာခိုင်နှုန်းကိုပညာရေးအသုံးစရိတ်အတွက်ဟုတ်ချပြပါလေ
အမေရိကန်နိုင်ငံမှာဘဟုကနေပြီးတော့မှအကုန်လုံးဒီပညာရေးကိုသူတို့ယူထားတာမဟုတ်ဘူး state နဲ့ local government တွေကိုလည်းသူတို့တော်တော်များများ freedom ပေးထားတာကိုကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ federal government ဘဟုအစိုးရနဲ့သူတို့ချပေးတာတော့လေးငါပါတီရခိုင်ထိုးလောက်ရှိပါတယ်အာပြီးတော့ state တွေကကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ပြားမြားအားဖြင့်25နဲ့40ရခိုင်ထိုးလောက်ရှိတယ်ကျွန်တော်ပြန်ပြင်းတဲ့အကုန်လုံး state တွေကိုကြည့်မယ်ဆိုလို့ရှိရင်35ရာခိုင်နှုန်းလို့ပြောလို့ရပါတယ်ကျွန်တော်မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်9ရာခိုင်နှုန်း2015ဆိုလို့ရှိရင်6ရာခိုင်နှုန်းနေပါပေါ့လေအဲဒီရာခိုင်နှုန်းနဲ့တွက်မယ်ဆိုလို့ရှိရင် American နိုင်ငံမှာ3နေတဲ့ရာခိုင်နှုန်းက6ချိန်တောင်များနေတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရှိရတယ်ဟုတ်ကဲ့
ဆိုတော့ဒီပေါ့လေဟိုပညာရေးနဲ့ပတ်သက်ပြီးတော့ဟိုအမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အခုလိုမျိုးဒါဟိုရာဂိုင်နှုန်းတော်တော်များများအသုံးပြုတယ်ဆိုတော့အခါကျတော့ဒီလိုမျိုးဟိုပညာရေးနဲ့ပတ်သက်ပြီးတော့ရာဂိုင်နှုန်းတော်တော်များများကိုအသုံးပြုနိုင်ဖို့အတွက်အစိုးရရဲ့မူဝါဒကဘယ်လောက်ထိအရေးကြီးပါလဲနောက်တစ်ခုကဒီပညာရေးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဒီလောက်ထိအောင်ရင်းနှီးမြှုပ်နှံမှုလုပ်တယ်လို့ထင်ပါလဲခင်ဗျအ
ချို့ပြမပြောရမယ်ဆိုလို့ရှိရင်ပထမဆုံးအနေနဲ့သူတို့ကအစိုးရကနေပြီးတော့မှဒီ institutional autonomy နဲ့ freedom တို့ပြီးထားတာကိုတွေ့ရတယ်။ပြီးတော့မှမူဝါဒအနေနဲ့ဒီ curriculum ဒီသင်ယူညွန်တန်းတို့ပြီးတော့မှဒီတို့ရဲ့ professor နဲ့ teachers တွေအတွက်တို့ကြိုက်တဲ့ဟာတွေတို့ယူပြီးတော့မှတို့တိုးတက်ရတိုးတက်ကြောင်းတို့ကြောင်းတယ် University တက်ကတူတွေအတွက်လွတ်လွတ်လပ်လပ်နဲ့သူတို့ဆောင်ရွက်ရတာကိုကျွန်တော်တွေးရှိရတယ်။အဲ့ဒါအကြောင်းမဲ့ဒီပညာရေးနဲ့ပတ်သက်ပြီးတော့ American နိုင်ငံ Western Democracy ပြောတယ်။အဲ့ဒါတော်တော်လေးဖွပြတွတ်တက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။
ဆိုတော့ဒီ Community College မှာဆိုလို့ရှိရင်လေတချို့ဒီ College တွေဆိုလို့ရှိရင်ဈေးတက်တက်သာသာနဲ့ဟိုတက်နိုင်အောင်လို့လုပ်ပေးထားတာမျိုးကြီးလည်းရှိတယ်နော
်။ဟုတ်ကဲ့။ဟုတ်ကဲ့မှန်ပါတယ်။ဒီနိုင်ငံမှာကျွန်တော်တို့အကြံပြချင်တဲ့ solution private institutions ဒီ private နေပြီးတော့မှ run လုပ်တဲ့တက္ကသိုလ်တွေကိုကျွန်တော်တွေ့ရတယ်ပြီးတော့ public institutions လို့ခေါ်တဲ့ဒီအစိုးရနဲ့ပိုင်တဲ့ state တွေကနေပိုင်တဲ့တက္ကသိုလ်တွေကိုကျွန်တော်တွေ့ရတယ်ပြီးတော့ဒီမှာ community college တွေ solution ရင်သူတို့နေရာဒေသတွေကနေပြီးတော့မှဒီ tax county တို့ city တို့ tax အနေပြီးတော့မှအသုံးပြီးတော့မှလောက်တာပုံများပါတယ်ဒီဟာအထူးရည်ရွယ်ချက်ကတော့ဘသူမစုံဒီနိုင်ငံသားဒီနိုင်ငံမှာဆိုလို့ရှိရင်ဒီ post secondary education model အကူလုံးဝင်နိုင်အောင်ကိုအခွင့်အရေးသူတို့ဖွင့်ပေးထားတဲ့ပုံစံမျိုးဖြစ်တယ်ဘသူမှမကြံပြမဝင်တဲ့အချိန်မှာလည်းသူတို့ criteria တွေပုံနေနေဘသူမစုံဝင်နိုင်အောင် GPA တွေကြီးတဲ့အချိန်မှာလည်း GPA နေရင်လည်းမြင်းရင်လည်းအကူလုံးဝင်နိုင်အောင်သူတို့စစ်ဆေးပေးထားတာဖြစ်တယ်အဲ့ဒါAmerican နိုင်ငံရဲ့ policy တကူလို့တော်တော်လေးအရေးကြီးတဲ့ policy အကုန်လုံးအတွက်လမ်းဖွင့်ပေးထားတဲ့အခွင့်အအခွင့်အရေးဖွင့်ပေးထားတဲ့အရာတကူဖြစ်တယ်ဟုတ်ကဲ့
American ပြည်အောင်စုမှာဆိုရင်အခုဆိုလို့ရှိရင်ဒါတပရ break ဥပမာဟိုအစိုးရအာဏာရလာတဲ့အချိန်မှာဒီနိုင်ငံကနေပြီးတော့ခုနကျွန်တော်ပြောသွားတဲ့ college ရဲ့ဒီပထမနှစ်နှစ်ကျောင်းတွေကိုဟိုအလက်ကအခမဲ့ပေါ်လေးပညာသင်ကြားခွင့်ဟိုရဖို့အတွက်ဟိုပြောဆိုနေတာမျိုးတွေလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့အဲ့ဒီအလားအလာကရောဘလောက်အထိအောင်ဟိုဖြစ်လာနိုင်မဲ့ဟိုအနေအထားမျိုးရှိပါလဲဘယ်တော့လောက်မှဟိုဖြစ်နာနိုင်မယ်လို့ခံမှန်းမိပါလဲ
ဒီကတကယ်ဖြစ်လာမလားမဖြစ်နိုင်ဘူးလားဆိုတော့ကျွန်တော်တို့အခြေဆောင်မှကြည့်ရအောင်ပါပါဒါမဲ့ဘာလို့ဒီဟာရေးကြီးနေတယ်ဆိုလို့ရှိရင်နိုင်ငံတိုင်းမှာသူတို့အလုပ်ခွင်မှာ economic စီးပွားရေးဖို့ဖြူတူးတဲမှာရေးအတွက် middle class လို့ခေါ်တဲ့ college ဒီနှစ်တမလို့ရှိရင်လေးနှစ် degree ရတဲ့ population ကတော်တော်များများရှိနေဖို့လိုအပ်တယ်အဲ့ဒီအတွက်ဒီ American နိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေးရှိတာပါလဲဆိုလို့ရှိရင်36ရာခိုင်နှုန်းက bachelor degree သူတို့စီမှာရှိတယ်။ masters တမလို့ရှိ doctorate advanced degrees degree ရှိတဲ့သူတွေက9ရာခိုင်နှုန်းလောက်ရှိတယ်။အဲတော့ high school ပြီးတဲ့ high school diploma ရထားတဲ့ရာခိုင်နှုန်းကြီးမယ်ဆိုလို့ရှိ90 ရာခိုင်နှုန်းလောက်ရှိတယ်။သူတို့တကယ်စီးပွားရေးဖို့ဖြူတိုးတဲ့နေရာ competitive society ဖြစ်နေအောင်ကပညာရှိတဲ့လူတွေတော်တော်များများရှိနေဖို့အရေးကြီးတယ်အဲ့ဒါကြောင့်ဒီဟာကိုအခုဒီ policy ကိုသူတို့ proposal လုပ်နေတာဖြစ်တယ်ဖြစ်လည်းဖြစ်နိုင်ပါတယ်ပြီးတော့မဖြစ်နိုင်တော့မှအားလို့တရားမှာတရား free education မဖြစ်နိုင်တော့မှသူတို့ဈေးတွေ short လာနိုင်တယ်အလားအလာတော့ရှိတယ်လို့ကျွန်တော်မြင်မိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီမကြခင်မှာဆိုလို့ရှိရင်ပေါ့လေနောက်တစ်ပတ်လောက်အတွင်းဒီစက်တင်ဘာလလေးမှာမြန်မာနိုင်ငံကဒီနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကုလသမဂ္ဂကိုမှတွားခင်ဝါရှင်တန်ဒီစီကိုလာပြီးတော့သမရဘရက်ကိုဘမာရူနဲ့တွေ့ဆုံဖို့ဆိုတဲ့အစီအစဉ်ရှိပါတယ်။ဆိုတော့ဟိုဒီလိုတွေ့ဆုံတဲ့အခါမှာအမေရိကန်ပြည်အောင်စုအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပညာရေးနဲ့ပတ်သက်တဲ့ဘလို့အကူအညီမျိုးတွေကိုပေးစီချင်ပါလဲ
။ဒီမှာပထမဆုံးရေတူအနေနဲ့လိုအပ်တာကကျောင်းဆရာဆရာမတွေရဲ့ training တော်တော်လေးလိုအပ်တယ်။ကျွန်တော်နိုင်ငံလုံးက capacity မရှိတဲ့အခြေအနေပုံစံမျိုးကျွန်တော်ဖြစ်နေဒီဟာလည်းပြီးခဲ့တဲ့နှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ဇလတ်တွေပေါ့လေဒီကျောင်းဆရာဆရာမတွေ training မှာလည်းပဲပြည်တွင်းမှာကျွန်တော်တို့လုပ်ဖို့ရလုပ်အပ်တယ်လို့ပြပကနေပြီးတော့မှပညာရှင်တွေတက်ကြွနေပညာရှင်တွေတော်တော်များများခေါ်ယူပြီးတော့မှတုတ်ချနိုင်ဖို့ကတော်တော်လေးရည်ကြီးတယ်လို့ကျွန်တော်မြင်တယ်ဒီမှာဒုတိယအချက်အနေနဲ့ကကျွန်တော်တို့ဒီ large scale scholarship ဥမာဖြစ်ခုကျွန်တော်တို့American အစိုးရနေပြီးတော့မှလှုပ်ထားတယ်Fulbright scholarship to the Tata scholarship ရှိပါတယ်ဒါပေမဲ့ဒီဟာအနည်းနေသေးတယ်တခြားနိုင်ငံကနေပြောမှာ scholarship ပေးတာလည်းရှိပါတယ်ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကိုကြည့်မယ်ဆိုလို့ရှိရင် large scale scholarship ပုံစံမျိုးကျွန်တော်တို့ဖို့လို့အမိတယ်ဆိုတော့ဒီဟာကျွန်တော်တို့နိုင်ငံလုံးတန်ပြီးပုဂ္ဂိုလ်အနေနဲ့ American အစိုးရနဲ့ဆွေးနွေးပြီးတော့မှဒီဟာတွေကိုမဖြစ်ဖြစ်အောင် the longer term or immediate term more ngani chaung ni kun ni law ma nya nya ti ha le paw la au lu pu ya lu at lai ni lu chin naw myan la le
ကောစီဇန်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စီဇန်ကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပေးသွားမှာပါဒေါက်ခင်မျိုးသက်ကစီဇန်တင်ဆက်ထားပါတယ်ခင်ဗျာ
မင်းရင်းနဲ့မကြာခဏတုပ်လိရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်တွေဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေအမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆဲပြန်ဆောက်ဖို့မဆောက်ဖို့အခုထိမေးမြန်းအခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့သခိုင်းပြက်ရွရဲ့အရှိတ်ကက်ရဲမှာရှိနေပြီးအရင်ကလည်းအပြင်းငရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆဲကလည်းရေတိုလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆဲဖြစ်နေပါတယ်။ဒါကြောင့်တကယ်လို့များဆဲရီဆောက်ဖြစ်မဲ့ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲ။ကြီးမားတဲ့ရေဖြစ်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
။မြစ်ဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြစ်ဆုံကြတော့စဉ်းစားရတာပေါ့ပေါ့နော်။ဟိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟိုဆဲပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့။ကိုစောက်မယ်ဆိုရှင်ငလင်း resistant design ပေါ့ကိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့တိုးတော်လည်းပဲတခြားရှုတောင်းတွေကကြည့်ပြီးမှသာလေစောက်ပြင်းမစောက်ပြင်းဆုံးဖြတ်ရတာပေါ့ဖြစ်ပြင်းတာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီစောက်တဲ့ design နဲ့ဟိုတဲ့နေမဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့စောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပြီးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလင်းရှုတော့တခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျွန်တော်ဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်က2012တပိချင်းငလင်းလှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်ငလင်းလှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလင်းဒီဇိုင်းထည့်မသွင်းပဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးအောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုပမာဏကလည်းတင်ညာတဲ့ဟာကြက်ရည်တွေကြောင့်မလို့ငလင်းလှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့ effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံကြောက်တည်ရဲ့ resistance ပေါ့ခန္ဓာကြီးအားကိုပျက်စီးစေပြီးတော့ငလင်းလှုပ်နိုင်တာပေါ့ကျွန်တော် reservoir induced earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ချင်နိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားဖို့ရထောက်ထားတွေရှိနေတယ်ကိုတိကျတာကျွန်တော်မမှန်းနိုင်တာဆောက်ကအိန္ဒိယတို့ဘာတို့မှလည်းဒီဒမ်လေးပါတွေကြီးတုံလုံးလိုက်လို့မလို့ငလင်းလေးပါတွေလှုပ်ပြီးတော့ဆယ်ဒီကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေဒီပျောက်ပျက်စီးများတာတွေရှိထားမှုရဲ့စံနမူနာတွေရှိနေတာဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project ထဲမှာသူတို့ဘာတွေပါတွေလှုပ်မဲ့ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုတဲ့မပြုတဲ့ပေါ့ဒါကငလင်းရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရှိရအောင်ဟုတ်ပြီးခဲ့မယ်ဆိုရင်လည်းဘာတွေဆက်လုပ်မယ်ဒါတွေအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်အနေနဲ့ဆုံးဖြတ်တက်လာ
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆဲပြူကျလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလင်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင
်ဟိုငလင်းကဟိုတဘာဝဖြစ်တဲ့ငလင်းရဲ့ human activities ပေါ့နော်လူတွေရဲ့ဟိုအကြောင်းဘယောကအကြောင်းဖြစ်တဲ့ငလင်းဆိုတော့နှမျိုးခွဲတာအဲ့တော့ဇတိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါပေးကြတယ်သူ့တဘာဝကြောင့်ဖြစ်တဲ့ငလင်းရင်ကြောင့်ဒီဟာပျက်စီးနိုင်တယ်ပေါ့ဟို human debris ကြောင့်ဖြစ်တယ်ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပိတ်ပြီးတော့ရေတိုလောင်လိုက်ပြီးဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတော်အပိတဲ့အတွက်ကြောင့်မလို့ပြေထားရတာပေါ့ဆိုတော့ဆယ်ဒီအများစုမှာဆယ်ဆောက်ပြီးပြီဆိုတာနဲ့တကယ်နဲ့ထင်ဒါအဲ့ဆယ်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်ပြီးတက်ဆင်ပြီးတဲ့အခါကျတော့အများအားသူကဘာလုပ်ပြရလဲဆိုမော်နီတာရင်လုပ်ပြရတာပေါ့အဲ့တော့ငလျင်လေးစစ်လှုပ်လာပြီးပြီဆိုတာနဲ့တကယ်နဲ့ဘာတွေကျွန်တော်ပြုလုပ်တင်တယ်လေပေါ့ဥပမာဆယ်တူလုံထားတဲ့ရေတွေကိုပုံမှန်လှုပ်ပြတာတို့ဘာလို့စသည်ဖြင့်ဒါမျိုးတွေလုပ်ပြရတာပေါ့အ ဲ့လိုမျိုး monitoring လုပ်တာမှုရှိမှသာလေဒီဆယ်ကြောင်ပေါ့ဖြစ်နိုင်တဲ့သဘာဝဘေးအန္တရာယ်ထူးသဖြင့်မလေးပေါ့ပြည်ရှုလောက်ကကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့ဒါတွေကလည်းပဲပရိထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆဲဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect တွေမှာဥပမာဆိုရင်မြစ်ဆုံဆဲလို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နေမှာလဲဆရာ
ဒါကတော့ကျွန်တော်တို့အတိအကျတော့ပြောလို့မရပေါ့အတိအကျပြောလို့မရဘူးဆိုတော့ကျွန်တော်တို့ကိုယ်လိုက်ကဟိုဟိုနည်းနည်းလေးစာပေးလို့မထားသေးတာပေါ့ topography ရရောဆဲထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘယ်လောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာဆဲမျိုးစားလဲဟိုဒါမျိုးတွေကစာပေါ့အားလုံးအတွက်ချက်ပြီးမှသာလေတော့ဒီကြီးနာတို့အဲ့ဒီပတ်ဝန်းကျင်ဒေတာတွေကိုဘယ်လောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရမှာပေါ့ anyway ပေါ့ဟို effect ကတော့ဖြစ်နေဆိုရင်တော့အနည်းနဲ့အများပဲဟိုထိခိုက်မှုတော့ဒါဟိုဒီဟာရရတော့ရှိနေတာပါပဲအဲ့လိုမျိုးသိနေခြင်းလဲဆိုရင်တော့သိခြင်းလဲဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကတည်းကဒါဒီအားလုံးဘယ်လောက်အမောင့်တူလောက်မလဲတကယ်လို့များတော့တစပြည့်စုပြည့်ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိaffect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘယ်လောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက် plan တွေရောဘယ်လိုချထားကြလဲဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချင်ရတော့ပါပေါ့
ဒါမြစ်ဆုံအတွက်စဉ်းစားရမယ့်အချက်ဒီပေါ့နော
်ဟုတ်ကဲ့ပါဟုတ်ပြီးခဲ့တဲ့အစိုးရလက်ထက်ကဒါကြီးကိုမရနာခင်တုန်းကပုံမိဗေဒပေါ့ MGSD ရောပုံမိဗေဒပညာရှင်တွေရောကလေးလေးရောပထဝီရောနောက်တစ်ခါဇီဝမျိုးကွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMFCCI မှာအဲ့ဒီရဲ့မြေဆုံစီမံကိန်းအကြောင်းကိုကျွန်တော်တို့ဟောပြောပွဲလေးတစ်ခုလုပ်ပြီးဘူမိသိပ္ပံတွေအုပ်စုပြင်ပတာတွေဆိုတော့အားလုံးအဲ့တုန်းကဝိုင်းဆွေးနေတဲ့အခါကျတော့စောက်ဖို့စပုတ်လုပ်တဲ့ဒီပါလာမီတာတွေကပုံများနေတာပေါ့အဲ့တုန်းကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနောက် environmentအော် geotechnical georesource အားလုံးပေါင်းပြီးတော့ပြောရတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများကအဆောက်အအုံမျိုးဆိုပြီးကျွန်တော်တို့အကြံပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှုဒေါက်တာမျိုးတန့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခေမျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOE မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာတွေကနေပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဘူအစားပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲချင်ညာပြီးမှဖြစ်ပါရခင်ဗျာ
2019စက်တင်ဘာလ9ရက်နေ့နယူးယောက်မြို့ World Trade Center ကမ္ဘာကုန်သွယ်ရေးမိုးမျောတိုက်ခြင်းတစ်ခုတတ်ခိုက်ခံခဲ့ရပြီးနိုင်ပိုင်းအကြာမှာအပြည့်စီပုံတွေကြားကနေမိသက်ဝန်ထမ်း3ဦးဝေရမ်းနေခဲ့တဲ့ American အလဟားဆဲစုနှစ်တစ်ခုကျော်ပျောက်သွားပြီးတဲ့နောက်ခုခါမှာတော့နယူးယောက်မြို့စက်တင်ဘာ17ရက်အမျိုးသားပြတိုက်မှာပြတ်သားထားပါတယ်။9ဘီ3ဘီအရွယ်အစားရှိတဲ့ဒီအလံကိုမနေ့ကြာရပရိနေကပြတိုက်မှာစတင်ပြတ်သားခဲ့တာဖြစ်ပြီးဒီအလံဟာတမိုင်းအရလူရဲစိတ်ခံစားမှုအရအားအကောင်းဆုံးခံစားချက်တွေပေးနိုင်တဲ့အထိမ်းအမှတ်ပစ္စည်းတစ်ခုဖြစ်တယ်လို့ပြတိုက်ကြည့်ကဲဂျိုးဒန်နီယယ်စ်ကပြောပါရယ်ဒီအလဟာမျိုးချစ်စိတ်ဓာတ်ထိမ့်သိမ့်မှုကိုဖော်ပြရမှာအထူးကြတဲ့အရာတစ်ခုလည်းဖြစ်လာခဲ့ပါရယ်ပြောင်းနေတဲ့ဒီအလံကိုလွန်ခဲ့တဲ့နှစ်ကမှဝါရှင်တန်ပြည်နယ်အဗရက်မြို့မိသက်ဌာနတစ်ခုမှာနာမည်မဖော်လိုတဲ့လူတစ်ယောက်ကပြန်လာပေးတော်တာပါစစ်ဆေးကြည့်တဲ့အခါမှာတော့တဟာပြောင်းနေတဲ့အလံဖြစ်နေတာကိုတွေ့ခဲ့ရပါရယ်မြောက်ကိုရီးယားနိုင်ငံဟာပန်ကယ်ရီနျူကလ ియర్ ဆန်တဲ့နေရာနီးမှာတောက်ကြနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 စီးရဲ့ငလင်ဟာနျူကလ ియర్ ဆန်တမှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါရယ်အမေရိကန်ဘူမိဗေဒတိုင်းထွာရင်းနဲ့ဥရောပအေဂျင်စီတွေကတောက်ကြနေကိုရီးယားဒေသစံတော်ချိန်မနက်9နာရီခွဲမှာငလင်လှုပ်သွားတာကိုသိရှိလိုက်တာပါပောက်ကွဲမှုကြောင့်ငလင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ငလင်ကွန်ရက်သတင်းဌာနကပြောပါရယ်ခုခါနျူကလ ియర్ ထိပ်ဖို့အသေးစားတွေကိုဒုံးကျည်မျိုးစားပေါင်းစုံမှာအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ ియర్ လက်နက်တွေကိုမြောက်ကိုရီးယားကအောင်းအောင်းမြင်းမြင်းစတဲ့ခေတာဖြစ်တယ်လို့နျူကလ ియర్ လက်နက်ထိပ်ဖို့သုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင့်သံကြားဌာန KCNA ကဖတ်ကြားသွားပါတယ်
သတင်းချင်းချုပ်ကိုနားလောင်ကြည့်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Mark Ferguson ဖြစ်ပါတယ်။ View American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.